ပိုင်းတီထွင်ထားတဲ့ပစ္စည်းစမ်းတွေကိုပွဲထုတ်မိတ်ဆက်တဲ့ CES Electronic ကုန်စည်ပြပွဲကြီးတော့တစ်နှစ်ပြီးသွားပြန်ပြီကိုသားညုံရေ
LG တို့ Samsung တို့ကထုတ်တဲ့ OLED တို့ QLED တို့လိုမျိုး 4K TV တွေရဲ့ကြည်လင်ပြသမှုတော့တော်တော်လေးအမှတ်ပြီးပြောကြတာဖတ်နေရတယ်ဗ
ျ။သူတို့လို Electronics ပစ္စည်းစမ်းတွေထုတ်လုပ်တဲ့နေရာမှာနာမည်ရထားပြီးသားကုမ္ပဏီကြီးတွေကလည်းသူတို့ရဲ့နောက်ဆုံးတီထွင်မှုကိုဈေးကွက်မှာအောင်မြင်လို့အပြိုင်ကြော်ညာပွဲထုတ်ကြတယ်။နာမည်ရဖို့ကြိုးစားနေတဲ့ Startup ကုမ္ပဏီအသစ်လေးတွေကလည်းသူတို့ထွင်ထားတဲ့ပစ္စည်းစမ်းတွေဈေးကွက်ထဲကိုတိုးနိုင်ဖို့ဆိုတဲ့မျှော်လင့်ချက်နဲ့ပွဲထုတ်ကြတဲ့ဆိုတော့ CES ပြပွဲကြီးကတော့စိတ်ဝင်စားစရာတွေအများအပြည့်ပဲရှင့်။
ဒါနဲ့ဒီနှစ် CS ပြပွဲကအနှစ်90ပြည့်တော့မဆွေမွေအခု2019ခုနှစ်မှာပထမဆုံးလာပြတဲ့ပြာခမ်းပေါင်းက150ကျော်တယ်လို့ CS တာဝန်ရှိသူတွေကပြောတယ်ဗျ9ရက်နေ့ကနေပြီးတော့10ရက်နေ့အထိလှုပ်ခဲ့တဲ့ပြပွဲမှာလာကြတဲ့သူပေါင်းတသိန်းခွဲကျော်ရှိတယ်ဆိုပဲ
ဟုတ်တယ်ကိုသားညုံရဲ့ဒီတီထွင်ထားကြတဲ့ပစ္စည်းတွေကလည်းအစုံပဲသတင်းစာလိုမျိုးလိတ်လို့ရတဲ့ TV ကနေပြီးတော့ခလေးထိမ့်ပေးနိုင်တဲ့ဆက်ရုပ်အထိအမျိုးကိုအစုံပဲဥပမာကိုသွားရာကိုလိုက်ပြီးတော့မှဓာတ်ပုံတွေဗီဒီယိုတွေကိုလိုက်ရိုက်ပေးနိုင်တဲ့ Harvard မိုးပြန်ကင်မရာကိုပဲကြည့်လေပြောရမယ်ဆိုရင်တော့ကင်မရာပါတဲ့ drone ရင်မှာပဲခပ်ပြပြလေးတောင်မိုးပြန်ကင်မရာကိုကိုကလက်ပြအချက်ပေးလိုက်တာနဲ့ကိုကဓာတ်ပုံတွေဗီဒီယိုတွေရိုက်ပေးတယ်လေထွင်တဲ့ကုမ္ပဏီကတော့ 00 Robotics တဲ့
So what I have in my hand is a hover camera. This is actually a flying robot. It's a flying
အခုကျွန်တော်လက်ထဲမှာကင်ထားတာက Harvard camera ပါဆက်ရုပ်ပြန်ပေါ့ဗျာကွန်ပျူတာအုံနောက် artificial intelligence နဲ့မိုးပြန်ဆက်လို့လည်းပြောလို့ရပါတယ်ကိုရဲ့ကိုပိုင်ဓာတ်ပုံဆရာလို့လည်းပြောနိုင်ပါတယ်ကိုတော့ရနောက်ကိုလိုက်နေပြီးဓာတ်ပုံမှတ်တမ်းတင်ပေးနိုင်တဲ့ဆက်ပ
ါသူ့ရဲ့မိုးပြန်ကင်မရာကိုကွန်ပျူတာအုံနှောင်းလို့ဘာလို့ပြောတယ်လဲဆိုတော့ဆက်ကကိုရဲ့ပိုင်ရှင်ကိုမှတ်ထားနိုင်လို့ပါလူတွေကြားထဲမှာဆက်ပိုင်ရှင်ဘယ်သူလဲဆိုတာကို Harvard Camera Passport ကသိတယ်နောက် drone ရင်တွေလိုမျိုးကိုကလည်းထိမ်းမောင်းနေစရာမလိုသူ့လိုလိုပြန်ပြီးတော့ကိုရဲ့နောက်ကိုလိုက်နေမှာ selfie ရိုက်တာဝါသနာပါတဲ့သူတွေအတွက်တော့အန်ကိုက်ပဲတစ်ခုပဲရှိတာတော့တစ်ခုဒေါ်လာ600ဆိုတော့ဈေးကတော့မသေးလာဘူးရှင့်
2019ပြောင်းဝဲမှာထူးခြားခြားလူပြောများတဲ့ပေါ်ဝါလည်းရှိသေးတယ်ဗျလေတန့် filter ထည့်ထားတဲ့ wire ဆိုတာလေလေတန့်စင်ပေါ်ဝါလို့ပြောရမလားပဲလေတုတန်ရှင်းမှုရှိမရှိဆိုတာကိုပေါ်ဝါကတောက်လျှောက်တိုင်းတာနေတယ်လေတုညဉ့်ညံတဲ့နေရာရောက်တာနဲ့ phone app ကတဆင့်ကိုယ့်ကိုသတိပေးရဲအဲ့ဒါဆိုရင်ကိုကပေါ်ဝါကိုနှာခေါင်းပေါ်အုပ်လိုက်ရုံပဲဒီဇိုင်းပုံတွေပါတဲ့ပေါ်ဝါမျိုးဆိုတော့သူများတွေအတွက်လည်းတိတ်နှောက်ရှက်မဖြစ်နိုင်ဘူးနောက်လေစည်းပေါ်ဝါလို့လည်းတုံးလို့ရတော့အဆင်ပြေတာပေါ့ဗျာ
မျက်နှာတဝက်အုပ်ထားတဲ့နှာခေါင်းစည်းတွေဝတ်ပြီးတော့လမ်းမှာသွားနေလို့ရှိရင်အာရှနိုင်ငံတွေမှာတော့တိတ်ပြီးတော့ထူးထူးခြားခြားမဖြစ်ပေမဲ့အမေရိကအပါအဝင်အနောက်နိုင်ငံတွေမှာဆိုရင်တော့ထူးတယ်လေအခုလိုမျိုးလက်စည်းပုံစံခက်လှလှလေတန့်ပဝါမျိုးဆိုရင်လူတွေကစိတ်ဝင်စားကြမယ်ထင်တယ်ပဝါအကြောင်းပြောလို့ smart ခေါင်းပြီးတော့မတွေ့ဘူးလားရှင်စပင်နဲ့ပတ်သက်သမျှလူသုံးကုန်တွေထုတ်တဲ့ Carstairs ကုမ္ပဏီရဲ့ L'Oreal အလှကုမ္ပဏီရဲ့ Within ဆိုတဲ့နည်းပညာကုမ္ပဏီရဲ့ပေါင်းပြီးတော့ထွင်တဲ့ Hair Coach ဆိုတဲ့ခေါင်းဖီးလေမြမပြန်မယ်ဆိုရင်တော့သပင်နီးပြပေါ့ကမ္ဘာပထမဆုံး smart gown ဖြစ်လို့ဆိုတဲ့အဲ့ဒီ brush ကဖိလိုက်တိုင်းမှာကိုယ့်ရဲ့သပင်သားအခြေအနေကိုဆန်ဆန်နဲ့တိုင်းပြီးတော့မှ phone app ကနေတဆင့်အသိပေးတယ်သပင်သားချောင်းနေသလားပျက်စီးနေသလားဆိုတာမျိုးတိုင်းတာအသိပေးတာပါသပင်တွေမပြက်အောင်လို့မညှိအောင်လို့မပျက်စီးအောင်လို့ brush ကိုဘလို့သုံးတင်နေဘလို့သပင်ဆေးတွေသုံးတင်နေဆိုတာကိုလည်းတခါတည်းအကြံပေးနိုင်တယ်ရှင
်မဆုမြမုံတို့ main clip ရဲ့အတွက်ကတော့အဲ့ဒီ brush ကသုံးဝင်မှာပေါ့ကျွန်တော်ကတော့သပင်ပေါက်သပင်တန်စီတယ်လို့ဆိုရဲ helmet ကိုပဲစိတ်ဝင်စားတယ်ဗျစပင်းစီအုတ်ထုတ်လိုပုံစံမျိုးနဲ့ eye glue ဆိုတဲ့ခေါင်းဆောင်အထဲမှာအနီရောင်လေဆာနဲ့ LED တွေပါတယ်ဥယျာဉ်ပြားကိုအလင်းအောင်ကုထုံးနဲ့သပင်ပေါက်အောင်လုပ်တဲ့သဘောပေါ့ကိုယ့်အိမ်မှာကိုယ်အဆင်ပြေတဲ့အချိန်မှာအဲ့ဒီခေါင်းဆောင်ကိုတတ်ထားလိုက်အောင်မယ
် smart ဒုတ်ကောက်ကိုရောစိတ်မဝင်စားဘူးလားရှင်ပြင်သစ်ကုမ္ပဏီတစ်ခုကထွင်ထားတဲ့ drink ဆိုတဲ့ဒုတ်ကောက်ကသုံးတဲ့သူသွားနေကြလာနေကြပုံစံကိုမှတ်ထားနိုင်တယ်တကယ်လို့ပုံမှန်မဟုတ်ဘဲနဲ့တခုခုဖြစ်တယ်ချော်လဲသွားတယ်ဆိုပါတော့အဲ့လိုဖြစ်ပြီဆိုတာနဲ့ဒီသူ့ရဲ့မိသားစုဒါမှမဟုတ်ရင်လည်းသူ့ကိုစောင့်ရှောက်ပေးနေတဲ့သူတွေစီကိုကွန်ပျူတာချစ်ပါတဲ့ smart ဒုတ်ကောက်ကနေပြီးတော့ချက်ချင်း text message ပို့အကြောင်းကြားပေးတယ် GPS ပါတဲ့အတွက်ဘယ်နေရာမှာဖြစ်နေတယ်လဲဆိုတာကိုပါအသိပေးနိုင်တယ်တဲ့ကိုသားညုံရဲ့
ကျွန်တော်အတွက်တော့အဲ့ဒီဒုတ်ကောက်မျိုးသုံးဖို့အဝေးလိုသေးရဲ့မဆုမြမွေဒါနဲ့ CS ပြပွဲကပစ္စည်းတွေတဲမှာ virtual reality နဲ့ဆိုင်တဲ့ပစ္စည်းတွေလည်းအတော်များများတွေ့တယ်မလား hyper suit ဆိုတဲ့ set ကိုပြပွဲလာသူတွေတော်တော်လေးစမ်းသပ်ကြည့်ကြတယ်နော
် VR headset တက်ထားရင်ကိုရောက်သွားသလိုခံစားရတဲ့ computer ကဘာထဲမှာလေထဲပြန်ကျင်နေဆိုရင်တကယ်ပြန်နေသလိုအတွေ့အကြုံခံစားမှုပေးနိုင်မဲ့ set မျိုးလို့ဖန်သီးသူတွေကတော့ညွှန်းတာပဲ
Yeah we wanted to create the first vehicle for VR a sort of hybrid vehicle
VR နဲ့တွဲသုံးလို့ရမယ့်ပထမဆုံးရင်ကိုကျွန်တော်တို့ကဖန်တီးကျင်တာပါကိုလုချင်တာအကုန်လုပ်လို့ရရမယ်။ဥပမာလေထဲပြန်ချင်ပြန်လို့ရမယ်။ diving ထိုးချင်ထိုးလို့ရမယ်။မော်တော်ဆိုင်ကယ်စီးတဲ့ဆိုလဲစီးနေရတယ်လို့အဲ့ဒီခံစားမှုမျိုးကိုရစီမှာပါ။တာမန်လူတိုင်းလုံနိုင်ဖို့မလွယ်တဲ့သက်စွန့်ဆန်ပြားအတွေ့အကြုံမျိုးကိုကွန်ပျူတာကဘာတွေကတဆင့်ရရှိခံစားနိုင်အောင်ဒီဆက်ကလုပ်ပေးနိုင်ပါတယ်။
VR နဲ့တွဲသုံးလို့ရတဲ့ Tech Glimpse ဆိုတဲ့ဖဏတ်နဲ့လက်အိတ်ကလည်းဂိမ်းဝါဒနာရှင်တွေရဲ့စိတ်ဝင်စားမှုရတယ်ဗျ။အဲ့ဒီ Gwin Tho ဖဏတ်ကိုစီးထားလို့ရှိရင် VR ကွန်ပျူတာကဘာထဲမှာကိုနင်းလျှောက်နေရတဲ့လမ်းအနေထားအတိုင်းခံစားမှုမျိုးပေးနိုင်တယ်။ဂိမ်းထဲမှာကိုယ်တိုင်ပါဝင်သွားနေရတဲ့ဆိုတဲ့ခံစားမှုမျိုးကိုပေးနိုင်မယ်တဲ့။
CES ပြပွဲကြီးမှာအင်ရှင်မတွေကိုဆွဲဆောင်နိုင်ဖို့ကြိုးစားတဲ့ပစ္စည်းတွေလည်းအတော်လေးများပါတယ်။ဥပမာဟင်းချက်ဖို့ဈေးဝယ်သွားလို့လိုတဲ့ပစ္စည်းမကြံအောင်လို့ကူညီနိုင်မယ်လို့ဆိုတဲ့ကင်မရာလည်းပါသေးတယ
်။ The fridge cam is a wireless camera that you can put inside any fridge.
Fridge cam ကဘယ်ရေခဲတစ်တာထဲမှာပဲဖြစ်ဖြစ်ထားနိုင်တဲ့ကြိုးမဲ့ကင်မရာပါ။ဘာပစ္စည်းကဘာလဲဆိုတာကိုလည်းမှတ်မိနိုင်ပါတယ်။ဘယ်တော့နေရာကပဲဖြစ်ဖြစ်ဓာတ်ပုံရိုက်ပေးနိုင်ပါတယ်။ရေခဲတစ်တာတကားဖွင့်ချိန်ပိတ်ချိန်မှာသူကဓာတ်ပုံရိုက်ပြီးအဲ့ဒီဓာတ်ပုံကိုကိုဖုန်းထဲကိုပို့ပေးပါတယ်
။အိမ်အတွက်ကူရမဲ့စေုပ်လေးတွေကလည်းမျိုးစုံပုံစံစုံမိတ်ဆက်ကြတာဒီနှစ်ပိုများလာတယ်မဆွေမမွေရဲ့။နောက်ဝစ်စင်ထားသူကိုလမ်းညွှန်ပေးနိုင်မဲ့အဝတ်အစားတို့နပေါက်ထဲသွင်းစရာမလိုတဲ့နှစ်ချက်တို့လိုမျိုး wearable နည်းပညာနဲ့လုပ်ထားတဲ့ပစ္စည်းစံတွေလည်းမနှဲလောက်ဘူး။အသုံးဝင်နိုင်တာတွေလည်းရှိတယ်။ကို့အတွက်လူရောလူပေါမလားလို့တွေးစရာတွေလည်းရှိတယ်မဆွေမမွေရဲ့။
CES ပြပွဲဆိုတာကတော့ကိုစမ်းသစ်တီထွင်ထားသမျှကိုအများသိအောင်ကြော်ညာတဲ့ပွဲလို့လည်းပြောလို့ရတော့အလုတ်ဖြစ်မဲ့ပစ္စည်းတွေရောအလုတ်မဖြစ်တဲ့ပစ္စည်းတွေရောအဆုံတွေ့ရပါတယ်။ဒါမဲ့အဲ့ဒီပွဲမှာတွေ့သမျှပစ္စည်းတိုင်းဈေးကွက်ထဲဝင်လာမလားဆိုရင်တော့ဝင်မလာပါဘူး။လာပြတဲ့အထဲမှာဒီအစမ်းတီထွင်ထားတဲ့ပစ္စည်းတွေလည်းအများကြီးပါပါတယ်။အခုပြောပြခဲ့တဲ့ပစ္စည်းတွေကလည်းဘယ်ပစ္စည်းကရောင်းတန်းဝင်မယ်ဆိုတာကိုကြိုပြောဖို့ခက်ပါတယ်ကိုသားညုံ။ဒါမဲ့တီထွင်သူတွေဘက်ကတော့သူတို့ရဲ့ထူးခြားတီထွင်မှုတွေကိုလူအများအာယုံဆိုင်မှုရအောင်လို့ CES ပြပွဲကြီးမှာလာပြီးတော့မိတ်ဆက်ပွဲထုတ်ကြတာဖြစ်ပါတယ်ရှင်။